ချင်းပြည်နယ်တောင်ပိုင်းမတူပီမှာရှိတဲ့စစ်ကောင်စီအခြေစိုက်ဗျူဟာစခန်းတွေကိုသိမ်းပိုက်နိုင်ဖို့အတွက်ချင်းညီနောင်နယ်ပြည်သူ့ကာကွယ်ပူးပေါင်းတပ်ဖွဲ့တွေဟာဇွန်လ9ရက်ကစပြီးထိုးစစ်ဆင်နေတာပါဇွန်လ18ရက်မှာတော့ခမရ304ကိုသိမ်းပိုက်နိုင်ခဲ့တယ်လို့ချင်းညီနောင်အဖွဲ့ကပြောပါတယ်စစ်ကောင်စီတပ်စခန်းဘက်ကလက်နက်မချပဲပြန်ခုခံရမှာတပ်သား100နီးပါးကြာဆုံးခဲ့တဲ့အကြောင်းချင်းညီနောင်အဖွဲ့ရဲ့သတင်းပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ဤချက်တိုင်းလဲဆက်လက်ပြီးတော့ဒီဒီဟာကုန်းနဲ့တရားမီးစရာရှိမှုကိုအပြည့်ထဆုံးမဒီဆက်လက်ပြီးမှဆက်စီလုပ်နေကြတယ်။ဒီဖက်ကလည်းကုရတော်လည်းနဲ့ကြီးတွေနဲ့ကာကွယ်ပြီးတော့ကျွန်တော်တို့ကိုရဲ့နေမျိုးရှိနဲ့ဒီကမီကုန်းဘက်ကလည်းလမ်းထူလီရတဲ့အခြေအနေမျိုးမှာရှိတယ်။ဒီခမရဘော်လေးမှာခမရ300လူကဘယ်လိုပြောမလဲအကုန်လုံးအပိခံလိုက်တော့ပေါ့ခံနေမှာဒီရောက်မှအပြည့်ချက်ကြီးခုလိုပါလို့သူတို့ကမစင်သွားဘူးနောက်ပိုင်းလက်ချက်လေးကိုမှလည်းတမလို့ကအရှင်မထမ်းရမ်းပါတော့ဘူးနော်ကျွန်တော်တကလည်းအတော်ကြီးပြေးဆက်မှုရရှိပါတယ
်ချင်းပြည်နယ်ခမရ304တိမ့်ပိုက်ခံရတဲ့အခြေအနေနဲ့တပ်သားတွေကြာဆုံးခဲ့တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးဌာနကို VOA ကဆက်သွယ်မေးမြန်းထားဆဲဖြစ်ပါတယ်မတူပီခမရ304ကြပြီးတဲ့နောက်စစ်ကောင်စီကလေကြောင်းသုံးပြီးဘုံလုံးရေ30နီးပါးကျဲချခဲ့တဲ့အကြောင်းလည်းသူကပြောပါဗျ။မတူပီမြို့ဟာစီးပွားရေးနိုင်ငံရေးအရအချက်အချာကျတဲ့နေရာတစ်ခုဖြစ်လို့မြို့ကိုတိမ့်ပိုက်နိုင်ရေးဝိုင်းဝန်းအကူအညီပေးနိုင်ရေးကြိုးပမ်းနေတဲ့အခြေအနေနဲ့ပတ်သက်ပြီးမတူပီအောင်မြင်ရေးရန်ပုံငွေရှာအဖွဲ့ရဲ့Facebook စာမျက်နှာတာဝန်ခံတဦးကအခုလိုပြောပါတယ်
။ကျွန်တော်တို့ဒီဆိုတာကအဓိကဒီမိုင်းရဲ့ဆက်သွယ်ပြီးတော့ဒီဘက်ရောမဆိုရင်တော့ကျွန်တော်တို့အိန္ဒိယရဲ့ငယ်ဆက်နယ်နဲ့ဖြစ်တဲ့ကျွန်တော်ရဲ့ဒီဆိုတဲ့ဆိုပြောမယ်ဆိုရင်တော့မတူပီလမ်းကြောင်းဖွင့်ပြီးဆိုရင်ဒီဘက်ကနိုင်ငံအလားတက်ဆက်မှုတွေရရတော့အားလုံးရောဒီအိန္ဒိယနယ်ဆက်နယ်ဖြစ်ပြီးတော့သူအရေးပါတဲ့နေရာဖြစ်အားကြောင့်သူကဘီဝါထိုင်တာအထူးသဖြင့်မင်းကန်နယ်ဆိုရင်တရားတမိုင်ဝေးတယ်ပေါ့မတူပီကအောင်မြင်သွားပြီဆိုရင်ကျွန်တော်တို့ဒီရဲ့တပ်ပေါက်တစ်ခုဖြစ်တဲ့လမ်းကြောင်းဖြစ်တဲ့ဒီမင်းကန်မင်းတပီရဲ့နောက်ဆုံးကျွန်တော်ကိုကုတ်ကဲဆက်သွယ်တဲ့ဒီကချစ်စိန်လမ်းကြောင်းကြီးပေါ့အဲ့ဒီလမ်းကြောင်းကြီးကျွန်တော်တို့ရဲ့လက်သက်ကုန်တွေရစားအားလုံးပွင့်သွားပြီတော့တကယ်ခရာကြတယ်ဆက်သွယ်လမ်းကြောင်းကြီးဖြစ
်ချင်းပြည်နယ်တောင်ပိုင်းကံပတ်လက်မြို့နယ်ကျင်းတွေးတပ်စခန်းကိုလည်းချင်းတော်လိုင်းပူပေါင်းအဖွဲ့တွေက3လနီးပါးတိုက်ခိုက်ခဲ့ပြီးဧပြီလ29ရက်နေ့မှာစစ်ကောင်စီရဲ့တပ်စခန်းကိုရခဲ့ပါတယ်။အခုမတူပီမြို့နယ်ကစစ်ကောင်စီရဲ့ခမရ304စခန်းကိုတိမ့်ပိုက်ရရှိထားပေမဲ့အဓိကဗျူဟာတပ်စခန်းတချို့ကျန်ရှိနေကြောင်းလည်းချင်းလက်နက်ကိုင်အဖွဲ့တချို့ကပြောပါတယ်။လက်ကျန်စခန်းတွေမှာတော့စစ်ကောင်စီတပ်သားအယောက်900နီးပါးကျန်ရှိနိုင်ကြောင်းခန့်မှန်းထားတယ်လို့ချင်းညီနောင်ဘက်ကပြောပါတယ်။နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဘက်ကတော့မတူပီတိုက်ပွဲအခြေအနေကိုထုတ်ပြန်ထားတာမရှိသေးပါဘူး။ချင်းမကွေးသွားတဲ့လမ်းတချို့ကိုတော့လုံခြုံရေးအရတော်လှန်ရေးအဖွဲ့တွေကအချိန်ကန့်သတ်နဲ့ပဲလက်တလုံးမှသွားခွင့်ပေးထားပါတယ်ခင်ဗျာ။